အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့တပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားရှမ်းပြည်နယ်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးပြဲမျိုးကတိုက်ပွဲတွေကြောင့်အိမ်တချို့မိလောင်ခဲ့ပါတယ်။မင်းတပ်ဖက်မှာတော့အင်အားနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တိုက်ပွဲအခြေအနေတွေကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ခွင့်အင်အားသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်၊မိုးပြဲမျိုးနဲ့ချင်းပြည်နယ်၊မင်းတပ်မျိုးနယ်တို့မှာစစ်သားနဲ့ဒေသခံလုံခြုံရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပါတယ်။မိုးပြဲမြို့မှာဒီနေ့ဇွန်လ9ရက်နေ့ဖြစ်နေတဲ့တိုက်ပွဲကြောင်းမိုးပြဲမြို့ခံတို့ကအခုလိုပြောပြပါတယ
်မိုးပြဲဒီရဲ့မနေ့အနေထားကတော့နာမည်တော်သူတော်ဖိထားတော့ရှိတယ်တနင်္လာနေ့မှာဆက်ဖြစ်တဲ့ဖိတန်ဒါဒီဘူချာရဲ့ဆယ်မီတခါချာဟိုလည်းနေကြည့်တော့တန်နေရသေးတယ်နာနိုင်ဒီစံကြားမှာကဟိုအချက်ပြတော့တန်နေရတယ်အဲအပြန်အပြန်ဖိထားတဲ့ပုံမျိုးတော့ရှိတယ်
ဆိုလာ၆ရက်နေ့ကလည်းမိုးပြဲမြို့မှာပြစ်ခတ်တိုက်ခတ်မှုတွေကြောင့်နေအိမ်တချို့မီးလောင်ပျက်စီးခဲ့ပါတယ်။ဖဲခူမြို့မှာတော့ခရိယံဖျားရှိခိုးကျောင်းတချို့ထိခိုက်ပျက်စီးခဲ့တဲ့အခြေအနေကိုနောက်ဆိုင်မြို့ခံတယောက်ကပြောပါတယ
်။မိုးပြဲချက်မှာတော့ဘာကိုရှိတဲ့မင်းညပြေတော့အိမ်မီးလောင်ပြီးခုံလုံးရှိတော့ပါဘူး။မိုးပြဲချက်ကြောင့်စစ်တပ်ကတော့ဆက်ထားတော့ပေါ့။ဖဲခူမှာတော့ဒီနေ့ကြီးကြဲလို့ပြောရမယ်။လက်ကူဖျားအဝင်းဝန်းချက်မှာအခြေရဘူးပေါ့။ဒီနေ့ကြီးတယ်ချာ
ဖဲခုံမြို့ကြီးရောဘလူစူတောင်းပြည်လွတ်မဲ့တော်ဖရာရှိခိုးကျောင်းသားမှာလက်လက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ထိခိုက်ပျက်စီးမှုရှိခဲ့ပါတယ်။မိုးပြဲမြို့တွင်ဇွန်လ6ရက်နေ့ကတိုက်ပွဲတွေတွင်စစ်တပ်ဘက်ကဒေသခံတွေကိုလူသားတိုင်းတွင်အုံပြုတာနေအိမ်တွေကိုမိရှုဖျက်ဆီးတာပြုလုပ်ခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေး KPDF ဖွဲ့ကထုတ်ပြန်ထားပေမဲ့ VOA ကတီးခြားသည်ပြုလုပ်မရပါဘူး။စစ်ကောင်စီကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမြို့မှာမေလ23ရက်နေ့ကစပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။တခါကယားပြည်နယ်ဒီမော့ဆူမြို့မှာလည်းမနေ့ကတိုက်ပွဲကြောင့်နေအိမ်တွေမိလောင်ခဲ့ပါတယ
်။ဒီတိုက်ပွဲဖြစ်လိမ့်တယ်လို့ဆိုတော့ကျွန်တော်ရှင်းလို့ရတယ်။ဘာလို့လဲဆိုတော့ပါဝင်နေတော့မြေကျွန်တော်ကဖျက်ချောင်းနဲ့တက်စီဒီဖျက်ပက်ကလည်းမရော
မနေ့တုန်းကဒီမော့ဆူမြို့တွင်ပြေကမှုမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြေကမှုကြောင့် VDF ဖွဲ့ဘက်ကတအူးကြဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေး KNDF ပြန်ကြားရေးဖွဲ့ကထုတ်ပြန်ပါတယ်။ဧပြီလကတည်းကတိုက်ပွဲတွေဆက်ဖြစ်နေတဲ့ချင်းမြင့်နယ်မင်တပ်မျိုးဘက်မှာတော့မင်တပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ရှိတဲ့နေရာပေါ်စစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ထိုးစစ်ဆင်လို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်တပ် CDF ခေါင်းဆောင်တို့ကပြောပါတယ
်။မနေ့ကဖြစ်တာတော့နေရာကဖယားစခန်းရဲ့ရှက်ရဲ့နောက်တနေရာကရဲရော့နယ်လုံရှက်အေးရနေရတော့ကတ်နေတာပေါ့နော်စစ်တပ်ကလည်းတပ်ဖြတ်ပြီးတော့တုံးနေရဘူးတုံးရမှာစစ်စစ်တဲ့နေရာမှာစစ်တပ်ကစုစုပေါင်း50လောက်ကြားတယ်လို့ပြောတယ်တန်ရာကြားတဲ့လူတော်တော်များတယ်လို့ပြောတယ်ဒီလူဖက်က3ယောက်ကြားတယ်တန်ရာရတဲ့လူကတော့20လောက်ရှိတယ်ဒီလူဖက်ကပေါ့နော
်မနေ့ကတိုက်ပွဲမှာစစ်တပ်ကထိခိုက်ကြဆုံးမှုများတယ်လို့မင်းဒစီဒီအက်ဖွဲ့ကပြောပေမဲ့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူးတိုက်ပွဲကြောင့်နီးနန်းမှာရှိတဲ့ကီးတံရွာနဲ့ခွဲလုံရွာကစစ်ဆောင်ရွာကရွာသားတွေစခန်းကနေထပ်မံထွက်ပြေးနေရတယ်လို့သူကဆိုပါတယ်။မင်းတပ်မြို့နယ်မှာဧပြီလ24ရက်နေ့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါ။မေလ23ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကအပြင်းထန်ထိုးစစ်ဆင်မှုတွေကြောင့်မင်းသားမျိုးကပြည်သူ14ပါးလောက်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ခွင့်ပြောပြပေးခဲ့တာပါခင်ဗျာ။